မြန်မာနိုင်ငံကိုပေးနေတဲ့လူသားချင်းစာနာထောက်ထားမှုမဟုတ်တဲ့အကူအညီတွေကိုရပ်ဆိုင်ပြီးလူခွင့်ရေးကိုကြီးကြီးမားမားချိုးဖောက်ခဲ့တဲ့တာဝန်ရှိသူတွေကိုပိတ်ဆို့အရေးယူဖို့ဂျပန်နိုင်ငံကိုလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။အရဘက်အသုံးပြုဖို့အတွက်2018ခုနှစ်နဲ့2019ခုနှစ်ကြားမှာအကူအညီပေးခဲ့တဲ့သင်္ဘော3စီးအနက်2စီးကိုမြန်မာစစ်တပ်ကစစ်သား100ကျော်နဲ့ပစ္စည်းပစ္စယတွေကိုရခိုင်ပြည်နယ်မှာမေယူမြေကျောက်လျှောက်ဗူဒီတောင်ကိုပို့ရမှာစက်တင်ဘာလအတွင်းကစစ်ရွေးရည်ရွယ်ချက်တွေအတွက်တုံ့ချခဲ့တာကိုထောက်ပြပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကစ္စပနဒီ1နဲ့3သင်္ဘောတွေကိုစက်တင်ဘာလ14ရက်နေ့ကရခိုင်တပ်ပတော် AA နဲ့တိုက်ပွဲဖြစ်နေတဲ့နေရာတွေကိုပို့ဆောင်ဖို့အသုံးပြုခဲ့တာဖြစ်ကြောင်းအထောက်အထားတွေနဲ့ HRW ကပြောပါတယ်။ဂျပန်နိုင်ငံကပေးတဲ့ဖွံ့ဖြိုးတိုးတက်မှုအကူအညီတွေကိုစစ်ရွေးရည်ရွယ်ချက်တွေအတွက်မြန်မာစစ်ကောင်စီဟာအလွဲသုံးစားပြုနေတာကြောင့်ဂျပန်ဟာစစ်ကောင်စီရဲ့စစ်စင်ရေးတွေကိုထောက်ခံနေသူဖြစ်နေပါတယ်လို့ HRW ရဲ့အာရှအစည်းအဝေးတာဝန်ခံတက်ပေကာဆိုင်ကပြောပါတယ်စက်တင်ဘာလ23ရက်စက်တင်ဘာ21စက်တင်ဘာ23ရက်နေ့စွဲတွင်နဲ့ပေးပို့တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့သက်ဆိုင်ရာဝန်ကြီးဌာနတွေအကြပေးစာတွေပေါ်ခြေခံပြီးအစိုးရဟာဖွံ့ဖြိုးတိုးတက်ရေးအကူအညီကိုစစ်ရေးအတွက်အသုံးမပြုရမှန်းသိလျက်တဲ့အသုံးပြုခဲ့တာဖြစ်တယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်